တန်းထူညီမျှမှုအခြေခံပြီးအဓိပ္ပာယ်ရှိရှိတရုတ်နဲ့ဆွေးနွေးဖို့ထိုင်ဝမ်ကလိုလားပါတယ်လို့သမ္မတဆိုင်အင်ဝမ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ထိုင်ဝမ်ဟာတရုတ်ပိုင်နယ်လို့ပြောထားတဲ့တရုတ်အစိုးရနဲ့ထိုင်ဝမ်ကြားစီရေးအရှိန်မြင့်လာချိန်မှာထိုင်ဝမ်သမ္မတဘက်ကငြိမ်းချမ်းရေးကန့်လန့်လိုက်တာပါ။တရုတ်အစိုးရကထိုင်ဝမ်ကိုပိုပြီးတော့ဖိအားပေးလာနေပါတယ်။တရားဝင်သတ်မှတ်ထားတာမဟုတ်ပေမဲ့လည်းတရုတ်နဲ့ထိုင်ဝမ်ကြားကြာခံဆုံးအဖြစ်ယူဆထားတဲ့ထိုင်ဝမ်ရေလက်ကြားကဒေတာအထိကိုတရုတ်ဘက်ကဖြတ်တန်းဝင်ရောက်လာတာအပါအဝင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းထိုင်ဝမ်ကျွန်းအနီးတရုတ်လေတပ်ရဲ့လှုပ်ရှားမှုရှိခဲ့ပါတယ်။ကိုပိုင်စုရံနဲ့အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းကိုအမေရိကန်ဘက်ကပို့ပြီးတော့ထောက်ပံ့လာတဲ့အပေါ်မကြေမနက်ဖြစ်နေတဲ့တရုတ်ကထိုင်ဝမ်နဲ့အမေရိကန်ကြားပူးပေါင်းကြံစည်မှုကိုတုံ့ပြန်ဆောင်ရွက်တာလို့ပြောပါတယ်။ထိုင်ဝမ်ရေလက်ကြားအခြေအနေကတင်းမာမှုလို့ထိုင်ဝမ်သမ္မတဆိုင်ကအမျိုးသားညီအခမ်းအနားမင်ကွန်းမှာပြောပါတယ်။ထိုင်ဝမ်ရေလက်ကြားတင်းမာမှုနဲ့အတူပဲတောင်ထုပ်ပင်လယ်ပြင်အတွင်ပိုက်ဆိုင်မှုအငင်းပွားမှုတရုတ်နဲ့အိန္ဒိယရဲ့နေဆက်ပြဿနာဟောင်ကောင်ကိုတရုတ်ရဲ့ဖိနှိပ်ဖြိုခွင်းမှုတွေဟာဆိုရင်ဒေတာတွင်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့သမ္မတဆိုင်ကပြောပါတယ်။ထိုင်ဝမ်သမ္မတဆိုင်ရွေးကောက်ပွဲအနိုင်ရပြီးသမ္မတတာဝန်ယူခဲ့တဲ့2016ခုနှစ်ကစလို့တရုတ်ဘက်ကနှစ်ဖက်တရားဝင်ဆွေးနွေးမှုလမ်းကြောင်းကိုဖျက်တောက်ခဲ့တာလည်းဖြစ်ပါတယ်ရှင်။